ငံစီးပွားရေးမှာအားနည်းလာနေတဲ့အခြေအနေတွေကြောင့်စိုးရိမ်မကင်းတဲ့အနေနဲ့တူစိန်ခေါ်မှုတွေကိုကျော်လွှားနိုင်မဲ့နည်းလမ်းတွေရှာဖွေဖို့မူဝါဒတည်တည်ချမှတ်ရေးဝန်ကြီးချုပ်ဝန်ကြီးပေါင်ကိုယ်တိုင်မကြသေးခင်တုန်းကပဲတိုက်တွန်းထားပါတယ်။ဒီနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုရော့ကျလာမယ်လို့ခန့်မှန်းနေကြချိန်မှာပဲဝန်ကြီးချုပ်ရဲ့သတိပေးစကားထွက်ပေါ်လာတာပါ။မျှော်လင့်နေကြတဲ့အတိုင်းဗန်နိုင်းဒုတိယသုံးလပတ်ကာလမှာလည်းကိန်းဂဏန်းတွေကျဆင်းလာတာကိုတွေ့ကြရပါတယ်
။上半年呢，国民经济生产总值增长7.8%二季度。
ဒီနေ့ပထမနှစ်ဝက်တွင်စီးပွားရေးဖွံ့ဖြိုးမှုဟာ 9.8% ခန့်နှုန်းသာရှိခဲ့တယ်လို့တိုးတက်မှုနှုန်းဟာပထမပတ်တိုင်း3လပတ်မှာ 8.1% ခန့်နှုန်းရှိနေရကနေဒုတိယပတ်တည်းမှာတော့ 9.6% ခန့်နှုန်းထိကျဆင်းသွားတဲ့အကြောင်းအမျိုးသားစည်းရုံးပြည်သူပြောခွင့်ရသူရှန်လန်ညွန်းကတရုတ်ဘာသာနဲ့ပြောသွားတာဖြစ်ပါတယ်။တရုတ်ဆိုရရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရစီးပွားရေးဟာ2008ခုနှစ်တုန်းကကမ္ဘာတဝန်းပတ်တိုင်းအချက်အလက်တွေကြုံခဲ့ရစဉ်ကစလို့အနှိမ်ဆုံးကိုကျဆင်းသွားခဲ့ပေမဲ့လည်းနှစ်စဉ်ဖွံ့ဖြိုးမှုပမာဏအနေနဲ့9.5%ရှိမယ်လို့ရည်မှန်းထားတာတက်တော့မြင့်မားနေစေဖြစ်ပါတယ်။ဒီအတွက်လည်းအမျိုးသားစည်းရုံးပြည်သူပြောခွင့်ရသူကတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ3နှစ်အတွင်းပထမဆုံးအချိန် 800,000 အောက်ကျဆင်းသွားခဲ့တာကိုအတိအမှတ်ပြုပြောဆိုသွားခဲ့ပေမဲ့အခြေအနေတွေဟာထင်သလောက်တော့မဆိုးလာဘူးလို့ပြောဆိုခဲ့တာပါ။တရုတ်လူမှုသိပ္ပံအကယ်ဒမီကကုန်သွယ်ရေးဆိုင်ရာကျွမ်းကျင်သူစွန်ဟောင်းကတော့တရုတ်ဝန်ကြီးချုပ်ရင်ဆိုင်နေရတဲ့ PR တွေဟာကုန်သွယ်ရေးမှာကျဆင်းလာနေတဲ့ကိန်းဂဏန်းတွေကြောင့်ဖြစ်ရပြီးဒါကလည်းဥရောပကကျွေးမြီပြဿနာ2011ခုနှစ်ဂျပန်ကလင်ရဲ့နောက်ဆက်တွဲပြဿနာတွေကြောင့်ဖြစ်ရတာလို့ဆိုပါတယ်။ဒီချိန်ထဲမှာပဲပြည်တွင်းဝယ်လူအားတွေဆက်လက်ကြီးထွက်လာရကတိုင်းပြည်စီးပွားရေးတစ်ခုလုံးမှာတော့တိုးတက်လာနိုင်တယ်လို့ယူဆတဲ့အကြောင်းပြောဆိုသွားပါတယ
်။消费类的这种需求，像石油类的，像汽车类的这种消费，整个那个增长的速度还是比较快。
လူတွေနဲ့ကိန်းဂဏန်းတွေပေါ်မှာပဲအာယုံစိုက်နေဖို့မတင်ကြပဲပြည်ရင်းပြည်ပကအတိအကျမပြောနိုင်တဲ့ရက်ခတ်မှုတွေကိုလည်းထက်သွင်းစဉ်းစားသွားဖို့လိုလိမ့်မယ်။ဒီလိုရှိတော့ငါကြည့်မယ်ဆိုရင်တော့တရုတ်နိုင်ငံရဲ့စီးပွားရေးဟာပုံမှန်တိုးတက်နေအောင်ထိန်းထားနိုင်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ရေနံနဲ့မော်တော်ကားတွေဝယ်ယူမှုတွေမှာအလျင်အမြန်ကြီးထွားနေစေဖြစ်တယ်လို့တရုတ်စားသုံးသူတွေရဲ့ဝယ်လိုအားဆိုရင်လည်းအားကောင်းနေစေဖြစ်ပြီးပြည်ပပို့ကုန်တွေကိုတိုးမြင့်မှုအစီအစဉ်တွေမှာဆိုရင်လည်းတခြားအစိုးရတွေထက်တရုတ်နိုင်ငံကပိုပြီးကောင်းမွန်အောင်လုပ်နိုင်တယ်လို့လည်းပြောဆိုသွားတာပါ။နိုင်ငံတကာဗန်ဒါရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Standard Chartered Bank ကကျွမ်းကျင်သူ Stephen Green ကတော့စီးပွားရေးကျဆင်းမှုတွေတည်တည်တသာမကြုံရလျောက်တရုတ်စိုးရကရေရိုစီမံကိန်းတွေနဲ့ကျိုးပန်းနေတာတွေ့ရတယ်လို့ပြောပါတယ်
။ These kind of measures cutting interest rates doing more infrastructure spending more money on infrastructure should help us to stabilize the economy and
ဒေါ်လာနဲ့လျှော့ချတာအခြေခံအဆောက်အအုံလုပ်ငန်းတွေမှာငွေကြေးပုံမှန်စိုက်ထုတ်သုံးစွဲတာလို့စီစဉ်တွေကစီးပွားရေးတည်ငြိမ်အောင်ထောက်အကူဖြစ်လာနိုင်ပါတယ်။ဩဂုတ်စတင်မာလာတဝဲလောက်ကြာရင်စီးပွားရေးတည်ငြိမ်လာပြီးတိုးတက်မှုတွေအချိန်ရလာတဲ့လက္ခဏာတွေကိုရှင်းရှင်းလင်းလင်းတွေ့ရလိမ့်မယ်လို့ယူဆပါတယ်။
တရုတ်နိုင်ငံစီးပွားရေးအပြော်လာနေပေမဲ့အကြနာလောက်တဲ့အထိမဖြစ်နိုင်ဘူးလို့ခန့်မှန်းနေတဲ့အထက်မှာတော့စီးပွားရေးလုပ်ငန်းတွေအတွက်အကျိုးယူနိုင်တဲ့အဆင့်တန်းကိုအကဲဖြတ်သတ်မှတ်နေတဲ့ Fitch Ratings နဲ့ပါဝင်ပါတယ်တရုတ်ဆိုရရဲ့တရားဝင်ကိန်းဂဏန်းတွေရစီးပွားရေးဟာ3နှစ်အတွင်းအနေအဆုံးအဆင့်ကိုကျဆင်းသွားတယ်ဆိုပေမဲ့ရှေ့လာမယ့်ဗန်ဒါရေးကာလမှာတိတိတသားထိုးချသွားနိုင်တဲ့အခြေအနေမျိုးမတွေ့ရဘူးလို့နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံကယင်းနှိမ့်ညံ့မှုတွေပေါ်အားထားလာနေတဲ့အစီအစဉ်တွေကတော့ရေရှည်မခံနိုင်ဘူးလို့ Fitch Ratings ရဲ့ Asia Pacific ဒေသဆိုင်ရာအရာရှိ Andrew Kahon ကပြောပါတယ်။တရုတ်နိုင်ငံကအခုခါယင်းနှိမ့်ညံ့မှုမှာသုံးဆွဲနေတဲ့ပမာဏဟာ GDP ရဲ့ထက်ဝက်နီးပါးတည်းရှိနေတာကြောင့်ဒါဖွံ့ဖြိုးတိုးတက်နေတဲ့တိုင်းပြည်တွေမှာရှိသင့်တဲ့နှုန်းနဲ့ပိုများနေတယ်လို့လည်းသူကထောက်ပြသွားတာပါ။
We think that growth that involves or is driven by an ever rising share of investment in GDP is inherently unsustainable.
ဖွံ့ဖြိုးမှုနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုင်းပြည်ရဲ့ GDP မှာမကြုံစဘူးကြီးထွားလာနေတဲ့ယင်းနှိမ့်ညံ့မှုတွေကိုတွန်းအားပေးနေရတာတွေကအခြေခံအားဖြင့်ရေရှည်မခံနိုင်ဘူးလို့ကျွန်တော်ထင်ပါတယ်။တခြားတိုင်းပြည်တွေမှာတဲ့တရုတ်နိုင်ငံမှာယင်းနှိမ့်ညံ့မှုအခြေအနေတွေကအားနည်းနေတဲ့အတွက်အနာဂတ်မှာပြဿနာတွေလည်းပေါ်နိုင်ပါတယ
်။တရုတ်နိုင်ငံအနေနဲ့ရေရှည်ခံပြီးခိုင်မာတဲ့စီးပွားရေးကိုတည်ဆောက်သွားဖို့ဆိုရင်ပြည်ရင်ပြောင်းလဲအစီအစဉ်တွေကိုကြည်ကြဲပြတ်ပြတ်လုပ်ဖို့လိုအပ်မယ်လို့ Standard Chartered Bank ကစီးပွားရေးပညာရှင်ဂရင်းကလည်းထောက်ပြထားတာပါ။အထူးသဖြင့်ကတော့တည်ယူပို့ဆောင်ရေးဗန်ဒါရေးနဲ့ကျန်းမာရေးဆောက်ရှောက်မှုလုပ်ငန်းတွေအပါအဝင်အစိုးရပိုင်းလုပ်ငန်းတွေမှာရှော့ချသွားဖို့ဟာတရုတ်နိုင်ငံအတွက်အဓိကစိန်ခေါ်မှုတစ်ခုဖြစ်မယ်လို့ပြောပါတယ်
။ So it's rather like opening a door to a room inviting the private sector to come in and then saying that there's enormous elephants of
ta ga publica ganda ga bawin law phait ko bi khan daga de khu ko phun pe lai de lu phit ba le me sin ni de khan ne win ya de lu aso ya bain company de ga di bana ngwe ma lwa mo ni de twe de ga dan ma win dai ne ni lan le ma shi ba u ta chaung le chanaw lo ni ne a the tan lou kain na myo myin chin ma de chanaw du chin myin ne pyo ya me so yin le chit ha lan ka lan da ba mo yin le se yong lu lung gan ni ma publica ganda ga bawin law bu a le ne tbo tha le so yin no အစိုးရပိုင်းကဏ္ဍကပိုင်ဆိုင်မှုတွေကိုထိုးရောင်းပြီးပုဂ္ဂလိကကဏ္ဍကဝင်ရောက်လာနေအောင်နေရာပေးလာတာမျိုးတွေ့ရဖို့လည်းလိုပါတယ်
။နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မကင်းဖြစ်နေကြပေမဲ့လည်းတရုတ်စိုးရကတော့စီးပွားရေးအားနည်းလာနေတဲ့အခြေအနေတွေဟာစိုးရိမ်လောက်ဆရာအခြေအနေမှမရှိဘူးလို့ပြောဆိုနေတာဖြစ်ပါတယ်။တရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရသူလီဝေမင်းကတော့အစိုးကောင်ခံမှန်းချက်တွေအမျိုးမျိုးထွက်ပေါ်နေပေမဲ့ဒါတွေဟာတိကျခံမှမှုတော့မရှိဘူးလို့ပြောဆိုထားပါတယ်။
但是我也注意到这个关于中国经济啊总是不断有这种声音，一会儿是唱衰，一会儿是叫好，但是每次。
第五十万年呢，代表个不给力，前年人呢，你能看到是西外省啊，木瓜那里，六通路那里个，你能上到那里，西个来叫，第五八站呢，飘到那批白的，十万年呢，一多天，一队伍，不比阿勇赛六根大步，一月他那批的路，西外多天木孬，你可以拉你来下来。ဒီရွေးချက်ရှိရှိလှုပ်ဆောင်နေတဲ့သဘောထားမျိုးကိုနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကအရေးမပြောဆိုသွားခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ဝန်ချားပေါင်းပါဝင်တရုတ်စိုးရတာဝန်ရှိသူတွေကတော့စီးပွားရေးပုံမျိုးမှုအတွက်အဓိကဦးစားပေးအစီအစဉ်ဟာရင်းနှီးမြှုပ်နှံမှုတွေတွန်းမြင့်သွားဖို့ဖြစ်တယ်လို့မကြသေးခင်တုန်းကပဲပြောဆိုထားတာပါ။ဒီသဘောထားဟာရင်းနှီးမြှုပ်နှံမှုတွေနဲ့ပြပတင်ပို့မှုတွေကိုရှာချပြီးဝယ်ယူစားသုံးမှုတွေပေါ်မိခိုအားထားသွားမဲ့စီးပွားရေးပုံစံမျိုးဖြစ်ဖို့မကြသေးခင်နှစ်တွေမှာတုန်းကပြောဆိုထားတာတွေကနေလမ်းခွဲထွက်လာတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းယင်းနှိမ့်မြုံနယ်မှုတွေတိုးမြင့်သွားရုံတသက်နဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအခြေဟုံတွေရော့ကျမသွားအောင်ထိန်းထားဖို့ကတော့မလွယ်လာဘူးလို့လည်းကြွန့်ကျင်သူတွေကတော့သုံးသပ်နေကြတာဖြစ်တဲ့အကြောင်းပြင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာလိုက်ပါရစေ။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။